ရိုဟင်ဂျာတွေပေါ်အကြမ်းဖက်တဲ့အထိအမုန်းတရားတွေပြန်ပွားစဉ်တဲ့ရေးသားဖော်ပြမှုတွေသတင်းမှားတွေကိုမက်ဒဲလို့အခုနာမည်ပြောင်းလိုက်တဲ့ Facebook လူမှုကွန်ရက်ကုမ္ပဏီကထိထိရောက်ရောက်အရေးယူမကင်တွယ်ခဲ့ဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကဆက်ဆဲပြီးတော့ကုမ္ပဏီကိုဒေါ်လာ150ဘီလီယံလျှော့ချပေးဖို့အတွက်အမေရိကန်ပြည်ထောင်စုမှတရားစွဲလိုက်ပါတယ်။စကားကြီးနဲ့မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခအတွင်း Facebook ပေါ်မှာအမုန်းတရားတွေခွဲခြားမှုတွေသတင်းမှားတွေပေါ်ပြမှုကို Facebook ကုမ္ပဏီကဖယ်ရှားဖို့ပြက်ကွက်ခဲ့တဲ့အတွက်လူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေဖြစ်ပေါ်စေခဲ့တယ်လို့ရိုဟင်ဂျာအဖွဲ့ကပြောကြားပြီးတော့ California ပြည်နယ်ကတရားရုံးမှာအမှုဖွင့်ခဲ့ပါတယ်။ American မှာအခုလိုတရားစွဲတဲ့တစ်ချိန်တည်းမှာပဲ Britain နိုင်ငံလန်ဒန်မြို့တော်မှာရှိတဲ့ Facebook ရုံးကိုလည်း Britain ရှင်းနေတွေကတရားစွဲတဲ့ကိစ္စအတိအသေးစာဖေးပို့ခဲ့ပါတယ်။ဒီတရားစွဲမှုနဲ့ပတ်သက်လို့ Meta ကုမ္ပဏီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ American ပြည်ထောင်စုရဲ့ Internet ဥပဒေအရ Facebook ပေါ်ကရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့ Facebook ကုမ္ပဏီကတာဝန်ယူစရာမလိုပါဘူး။ဒါပေမဲ့အဲ့ဒီလိုကုမ္ပဏီအပေါ်အကာအကွယ်ပေးထားခြင်းမရှိတဲ့မြန်မာနိုင်ငံဥပဒေကိုအသုံးပြုနိုင်အောင်ကြိုးစားမယ်လို့တရားစွဲတဲ့ Rohingya ဘက်ကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ဘယ်ဥပဒေကိုသုံးမလဲဆိုတာကတော့ရှင်းရှင်းမသိရသေးပါဘူး။တခြားနိုင်ငံတွေမှာရင်းနှီးမြှုပ်နှံတဲ့ American စီးပွားရေးလုပ်ငန်းတွေလူ့အခွင့်အရေးချိုးဖောက်မှုရှိရင်အဲ့ဒီသက်ဆိုင်ရာနိုင်ငံရဲ့ဥပဒေနဲ့ American တရားရုံးတွေမှာတရားစွဲလို့ရပါတယ်။အခု Facebook ကိစ္စမှာတော့စီလျော်မှုရှိမရှိမသိကြဘူးလို့ American ဥပဒေကြမ်းတင်သူတချို့ကပြောပါတယ်။ကြခါကြီးနယ်မှာ2018ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခရဲ့အတွင်းအမုန်းတရားတွေသတင်းမှားတွေကိုတားဆီးကာကွယ်ဖို့ကြံကြခဲ့တယ်ဆိုတာကို Facebook ကုမ္ပဏီကိုယ်တိုင်ကအတိအမှတ်ပြုပြောထားပါတယ်။ဒါ以外ကစားလို့သူတို့ကုမ္ပဏီပိုင်း Facebook, Instagram စတဲ့ platform တွေပေါ်မှာရေးသားဖော်ပြမှုတွေကိုစီးပစ်ဖယ်ရှားခဲ့တယ်လို့ပြောကြားခဲ့ပါတယ်။2018ခုနှစ်ဩဂတ်လနောက်ပိုင်းကစားလို့စစ်တပ်ရဲ့နေမြင့်ဆင်းလင်းမှုတွေအတွင်းမှာစိုးဝါတဲ့လူခွင့်ကိုချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးတော့ကြခါကြီးနယ်ဘက်ကရိုဟင်ဂျာ8သိန်းကျော်အိမ်ကြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့စစ်တပ်ကတော့မတည်ငြိမ်မှုတွေကိုနှိမ်နင်းတာဖြစ်တယ်လို့ပြောပြီးတော့စနစ်တကျလူခွင့်ချိုးဖောက်မှုတွေမလုပ်ဘူးလို့ညင်းဆန်ခဲ့ပါတယ်ရှင်။